သောနှစ်ကြာကြာနိုင်ငံရေးစင်မြင့်ထက်မှထင်ထင်ရှားရှားမနေပဲလွှတ်တော်ကော်မရှင်တစ်ခုရဲ့ဥက္ကဋ္ဌအဖြစ်လောက်ပဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဟောင်းသူရဦးရွှေမန်းဟာပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့မှာတော့သူဦးဆောင်တည်ထောင်မဲ့ပြည်တော်စုကောင်းကျိုးဆောင်ပါတီကိုပြည်တော်စုရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်လျှောက်ထားလိုက်ပါပြီ။တချိန်ကသမရဖြစ်ခြင်းနဲ့သမရဖြစ်အောင်ကြိုးစားမယ်လို့ထုတ်လဲထုတ်ပြောတကယ်လဲသမရဖြစ်အောင်တွန်းတွန်းတက်တက်အစွမ်းကုန်ကြိုးစားခဲ့တဲ့သူရဦးရွှေမန်းတယောက်အခုဒီချိန်ပါတီထောင်ရမှာနိုင်ငံရေးရည်မှန်းချက်ဘလောက်အထိထားမလဲစိတ်ဝင်စားဖို့ကောင်းပါလေ။သူတီထောင်မဲ့ပါတီဟာဘလို့ပါတီမျိုးဖြစ်နိုင်မလဲ။ဘသူတွေကအဓိကဦးဆောင်ပြီးဘသူတွေကိုစီးယုံမလဲ။သူ့ပါတီတီထောင်လိုက်ခြင်းအဖြစ်နိုင်ငံရေးလောကထဲဘလောက်သက်ရောက်မှုရှိစေမလဲဆိုတာလေ့လာကြည့်ကြရအောင်ပါ။တ
ိတ်မှုရေးသေးတဲ့အချိန်ကိုပြန်ကြည့်လိုက်ရင်2017မတိုင်ခင်ဆီယာနာရှင်အစိုးရလက်ထက်တုန်းကသူရဦးရွှေမန်းဟာတက်မတော်မှာဗိုလ်ချုပ်ကြီးအဆင့်နဲ့နိုင်ငံရဲ့နံပါတ်3စစ်ကောင်းဆောင်မှာစစ်အစိုးရကနေဟန်ပြအယက်သားအစိုးရအပြောင်းလဲလုပ်တဲ့အချိန်အဲ့ဒီအချိန်ကအာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေဟာဘယ်သူ့ကိုဘယ်ယာရူးတွေမှာထားမယ်ဆိုတာအသေးချာစီစဉ်ပြီးသူနဲ့နံပါတ်1ခေါင်းဆောင်ဖြစ်တဲ့ဒုဗိုလ်ချုပ်မှုကြီးမောင်အေးတို့နှစ်ယောက်အနားယူသွားကြပါတယ်။ထူးခြားတာတစ်ခုကတော့သူတို့နှစ်ယောက်ပြီးရင်ယာရူးအကြီးဆုံးဖြစ်တဲ့သူရဦးရွှေမန်းကိုသမရယာရူးမပေးဘဲသူ့ထက်အစ်စ်နှိမ့်တဲ့ဗိုလ်ချုပ်ကြီးတိန့်စိန်ကိုသမရယာရူးပေးခဲ့ပြီးသူ့ကိုတော့အသစ်ပေါ်ပေါက်လာတဲ့ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်ပဲပေးရခဲ့ပါတယ်။အဲ့ဒါဟာဆီယာနာရှင်တွေစိတ်ကြိုက်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံခြေခံဥပဒေအရဆိုရင်တော့တိုင်းပြည်မှာနံပါတ်4အဆင့်ရှိခေါင်းဆောင်ပါ။ဒါပေမဲ့နိုင်ငံရေးရည်မှန်းချက်ကြီးတဲ့သူရဦးရွှေမန်းကတော့အဲ့ဒီအချိန်မှာသမရဖြစ်ခွင့်မရပေမဲ့နောက်9နှစ်သက်တမ်းလောက်ကြာရင်သမရဖြစ်နိုင်အောင်ကြိုးလဲကြိုးစားနောက်ပိုင်းတရားဝင်ထုတ်ပြောတာမျိုးလေးလုပ်ခဲ့ပါတယ်။အရင်ဆီယာနာရှင်တွေရဲ့ရည်မှန်းချက်နဲ့2008ဖွဲ့စည်းပုံကိုကြည့်ရင်သူရဦးရွှေမန်းသမရဖြစ်ဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူး။အကြောင်းကတော့အရင်ဆီယာနာရှင်တွေဟာသူတို့အနာမယူမီအပြောင်းလဲတွေမလုပ်မီအခြေခံအဆောက်အုံနဲ့နိုင်ငံဗန္နာအမြောက်များရရှိထားတဲ့ပြည်ခိုင်ဖြိုးအသင်းကိုပြည်ခိုင်ဖြိုးပါတီအဖြစ်အသွင်ပြောင်းထားပြီးတက်မတော်စစ်ကောင်းဆောင်အဆက်ဆက်အဲ့ဒီပါတီကိုအသုံးပြုပြီးနိုင်ငံအုပ်ချုပ်ရေးမှာနှစ်ပေါင်းများစွာဆက်ပြီးချုပ်ကန့်သွားဖို့စနစ်တကျအစီအစဉ်လှုပ်ထားလိုပါပဲ။တမရခေါင်းဆောင်ကနေပြည်ခိုင်ဖြိုးပါတီအဲ့ဒီကနေတမရဒုတမရဝင်းကြီးလို့အဲ့ဒီကနေလွှတ်တော်ရဲသွားပြီးအစိုးရကိုထိန်းချောင်းပြီးရင်လုံးဝအနာယူဆိုတဲ့ပုံသဏ္ဍာန်မျိုးပါအဲ့ဒီလိုဖြစ်စေဖို့ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲတွေမှာ34ရာခိုင်နှုန်းလောက်နိုင်ရင်ကိုအဆင်ပြေပါတယ်အဲ့ဒါဟာတမရကိုယ်စားလှယ်တွေနဲ့ပေါင်းပြီးတမရမြောင်နိုင်အစိုးရဖွဲ့နိုင်တဲ့အရေးတွက်မှုပါအဲ့လောက်မဲရဖို့ကလည်းမခက်ပါဘူးအကြောင်းကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်လိုမျိုးကိုလည်းစစ်ဘိုလ်ချုပ်ဟောင်းတွေကအပြည့်အဝထိန်းချုပ်ထားပြီးဘလို့မတမာမှုမျိုးကိုမဆိုလုပ်နိုင်လိုပါပဲ။တကယ်လဲ2010ရွေးကောက်ပွဲမှာစစ်အစိုးရဟာအဲ့ဒီအတိုင်းလုပ်ခဲ့ပါတယ်
။ဒီလိုခြေအနေမျိုးမှာသူရဦးရှင်မှသမရဖြစ်ရေးအိမ်မက်အကောင့်ထဲပေါ်ရတာအတော်ခက်ခဲကြမ်းတမ်းပါတယ်။ပထမတစ်ချက်ကတော့သူဟာပြည်ခိုင်ပြိုးပါတီရဲ့နံပါတ်1ခေါင်းဆောင်ဖြစ်ဖို့လိုပါတယ်။ကံလျော်စွာပါတီဥက္ကဋ္ဌဦးသိန်းစိန်သမရဖြစ်သွားလို့ပါတီတာဝန်ထမ်းဆောင်မရတဲ့အခြေအနေအောက်မှာပြည်ခိုင်ပြိုးပါတီဟာသူရဦးရွှေမန်းလက်ထဲရောက်သွားပါတယ်။အရင်ဝန်ကြီးလိုဘဝမျိုးတွေကနေလွတ်တော်တဲ့ရောက်သွားတဲ့နောက်တစ်ချိန်အနာပေးခံရတော့မဲ့ပြည်ခိုင်ပြိုးထိတ်တန့်ကောင်းဆောင်အမတ်တွေကိုလည်းသူရဦးရွှေမန်းကပိုင်ပိုင်နိုင်နိုင်စီးယုံနိုင်သွားခဲ့ပါတယ်။ပြည်ခိုင်ပြိုးတွေလွှမ်းမိုးထားတဲ့လွတ်တော်ဟာသူရဦးရွှေမန်းလွတ်တော်လို့တောင်ပြောလာနိုင်ပါတယ်။ဒါပေမဲ့အဲ့လောက်နဲ့မရသေးပါဘူး။ဒုသမရတဏျာရယူနိုင်တဲ့သမရရွေးချယ်ရမှာ25ရာခိုင်နှုန်းလက်ဝယ်ရရှိထားတဲ့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့အခြားစစ်ဘုတ်ချုပ်တွေကသူ့ကိုသဘောမကျရင်အကျိုးစီးပွားချင်းထိတ်တိုက်တိုးရင်သူသမရမဖြစ်နိုင်ပြန်ပါဘူးဒီအခါသူရဦးရှိမန်းဟာတမတော်ခေါင်းဆောင်တွေနိုင်ငံရေးလောကထဲဝင်ရင်သူ့လက်အောက်ရောက်ရေးဖွဲ့စည်းပုံကိုပါပြင်ဖို့ကြိုးစားရပါတော့တယ
်အဲ့ဒီအချိန်ကဖွဲ့စည်းပုံပြင်ရေးကော်မတီကိုသူရဦးရှိမန်းလမ်းညွန်တဲ့အထက်မှာနိုင်ငံတော်သမရဒုသမရတွေနဲ့ပြည်ထောင်စုဝန်ကြီးအဆင့်တွေကိုခန့်အပ်တာဝန်ပေးရမှာရွေးကောက်ခံကိုယ်စားလှယ်ဖြစ်ရမယ်ဆိုတဲ့အချက်လည်းပါဝင်ခဲ့ပါတယ်။အတိတ်ဘက်ကတော့တက်မတော်တွေကကာကွယ်ရေးဦးစီးချုပ်အပါအဝင်ဘယ်စစ်ဘိုလ်ချုပ်တွေဖြစ်ဖြစ်သမရဒုသမရဝန်ကြီးချုပ်လုပ်ချင်ရင်တက်ကအနားယူပြီးရွေးကောက်ပွဲဝင်ဖို့လိုပါလိမ့်မယ်။ရွေးကောက်ပွဲဝင်ရင်ပြည်ခိုင်ပြိုးပါတီအနေနဲ့ပဲဝင်ရမှာဖြစ်လို့သူ့ရဲ့ဥဆောင်မှုအောက်ကနေသူနေရာချထားပေးတဲ့နေရာကနေရွေးကောက်ပွဲဝင်ကြရမယ်သဘောဖြစ်ပါတယ်။သူပြင်ဆင်နေတာသာပြင်နိုင်ခဲ့ရင်သူရဦးရွှေမန်းသမရဖြစ်ဖို့လမ်းစာပွင့်ကောင်းပွင့်လာနိုင်ပါတယ်။ဒါပေမဲ့သူပြင်ချင်တဲ့အချက်ဟာ တမရောခေါင်းဆောင်တွေကိုအမျက်ဒေါသထွက်စီပြီးနောက်ဆုံး2015ဩဂုတ်လ12ရက်နေ့ညမှာပါတီခေါင်းဆောင်နေရာကပါအတင်းကျပ်ဖယ်ရှားခံလိုက်ရပါတော့တယ်။အဲ့ဒီလောက်တောင်မကြသေးပါဘူး။လွတ်တော်နောက်ပိုင်းကာလသူ့ဘဝလုံးလုံးကျုံကျုံတော့တိတ်မရှိခဲ့ပါဘူး။ရွေးကောက်ပွဲရှုံးပြီးနောက်သူ့တနက်ကိုခေါင်းအောက်မှာချထားတာကိုသူ့ဇနီးတွေ့သွားတော့မလိုတော့ဘူးဆိုပြီးပြောတဲ့အကြောင်းသူကိုယ်တိုင်ရေးစာအုပ်မှာဖော်ပြခဲ့ပူပါတယ်။လက်ရှိအချိန်ထိသူ့ကိုဥက္ကဋ္ဌနေရာပေးထားတဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်ကိုလည်းဖွဲ့စည်းပုံနဲ့အညီဖွဲ့ထားတဲ့အဖွဲ့မဟုတ်ဘူးဆိုပြီးတက်မတော်ဘက်ကအမြဲတစေကန့်ကွက်နေစေပါ။
အဲ့လိုချင်းနေအောက်မှာသူရဥရှင်မန်ပါတီထောင်တာပါ။သူဟာအရင်တက်မတော်ထဲမှာအဆင့်မြင့်တာဝန်ကိုနှစ်ပေါင်းများစွာထမ်းဆောင်ခဲ့ပူတာ။လွှတ်တော်ခေါင်းဆောင်ဘွားကလည်းပြည်ခိုင်ပြိုးအမတ်အများစုသူ့ဘက်ကရှိခဲ့တာ။လက်ရှိသူတီဆောင်မဲ့ပါတီမှာလည်းအငိမ့်စားစစ်ရာရှိတွေပြီးခိုင်ပြိုးဟောင်းနေလို့ပုံကိုမျိုးတွေဥဆောင်ပါဝင်နေတာကိုကြည်ကျင်အဖြစ်သူစီယုံနိုင်မဲ့သူ့ကိုထောက်ခံမဲ့အင်အားအများစုဟာစစ်မှုထမ်းဟောင်းနေတဲ့ပြီးခိုင်ပြိုးပါတီထဲကပဲဖြစ်နိုင်ပွဲရှိနေပါတယ်လက်ရှိတိုင်းသားမဟုတ်တဲ့ပါတီတွေထဲမှာပြီးသူအများစုကြီးဟာ NLD ကိုထောက်ခံကြပြီးအရေးအတွက်ရာဂိုင်းနှုံးနဲပေမဲ့ပြီးခိုင်ပြိုးကတော့ဒုတိယလိုက်ပါတယ်ဒီအတွက်သူရဲ့ဦးရှင်မန်ပါတီထောင်တာဟာ NLD ပါတီအတွက်သိပ်ပြီးအကျိုးသက်ရောက်မှုရှိမှာမဟုတ်ပေမဲ့လက်ရှိပြည်ခိုင်ပြိုးပါတီထောက်ခံသူတွေကိုခွဲဝေရယူသွားနိုင်တာမို့လာမယ့်2020ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီအတွက်ထိုးနှက်ချက်တရဖြစ်လာဖွယ်ရှိကြောင်းပါ